မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုကိုပြစ်တင်ရှုံချပြီးတော့တိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့လူခွင့်ရေးစာနာမှုအထောက်အကူတွေချက်ချင်းပေးပို့ခွင့်ပြုဖို့အတွက်တိုက်တွန်းတဲ့အဆိုပြုချက်တရက်ကိုအမေရိကန်အောက်လွှတ်တော်ကဘူရူနီမှာအတည်ပြုလိုက်ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
On this vote the yeas are 423 the nays are 3 2/3 being in the affirmative the rules are suspended and the concurrent resolution is agreed to and without objection the
ဒီမဲခွဲဆုံးဖြတ်မှုမှာထောက်ခံမဲ423မဲကန့်ကွက်မဲ3မဲနဲ့သုံးပုံနှစ်ပုံကထောက်ခံတဲ့အတွက်စီမင်းတွေကိုဆိုင်ငံကအဆိုပြုချက်ကိုခေါင်းစဉ်ပြင်ဆင်ချက်နဲ့အတူအတည်ပြုလိုက်တဲ့အကြောင်းအောက်လွှတ်တော်ကဗုဒ္ဓနေ့ကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်အောက်လွှတ်တော်ရဲ့အဆိုပြုချက်အမှတ်90လို့အမည်တက်ထားတဲ့ဒီအဆိုပြုချက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့မြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့အပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပြန်ပို့ဆောင်ခွင့်ပြုဖို့တောင်းဆိုထားတာဖြစ်ပါတယ်ဒီအဆိုပြုချက်ကိုနယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီနဲ့အိုဟိုင်ယိုရီပပ်ဘလီကန်အောက်လွှတ်တော်မှစတီးဗ်ရှာဘတ်တို့ကပူးတွဲရေးဆွဲခဲ့ကြတာဖြစ်ပါတယ်ဒီအဆိုပြုချက်မူချက်မှာမှတ်တမ်းတင်ထားချက်အရကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့နောက်ပိုင်းအာဆာရိုဟင်ဂျာအကြမ်းဖက်သမားတွေတိုက်ခိုက်မှုကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးမြန်မာလူကြုံရေးတပ်တွေတိုက်ခိုက်မှုကိုပြစ်တင်ရှုံချထားပါတယ်။ဒါအပြင်မြန်မာစစ်ကောင်စုံဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလည်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုထားပါတယ်။ဒုက္ခသည်တွေကိုလက်ခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်ကြောင်းဖော်ပြထားပြီးအာဆာရိုဟင်ဂျာအကြမ်းဖက်တိုက်ခိုက်သူတွေကိုလည်းပြစ်တင်ရှုတ်ချထားပါတယ်။ဒါပေမဲ့လို့ဒီလိုတိုက်ခိုက်မှုတွေကိုလက်တုံ့ပြန်ရမှာအရက်သားတွေပေါ်လူခွင့်ကျူးလွန်ချိုးဖောက်မှုတွေကိုပြစ်တင်ဝေဖန်ထားပါတယ်။ဒါအပြင်ကော်ဖီအာန်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းလိုက်နာဖို့နဲ့ဒုက္ခသည်တွေနဲ့အိုးအိမ်မဲ့ဖြစ်ကြသူတွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပေးပို့ခွင့်ပြုဖို့နဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုဆေလွတ်ဖို့တောင်းဆိုထားပါတယ်။ချိန်ထဲမှာပဲမြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ပြုရေးအတွက်ရခိုင်ပြည်နယ်မှာမတည်ငြိမ်မှုတွေဖြစ်စေတဲ့ဥပဒေတွေနဲ့ policy တွေကိုပြုပြင်ဖို့လည်းမြန်မာစစ်တပ်နဲ့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေအပါအဝင်ဒီလူခွင့်ရေးကျူးလွန်ချိုးဖောက်သူတွေပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့လည်းအမေရိကန်သမ္မတကိုအဆိုပြုချက်မှာတိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ကိုဒီဇင်ဘာ5ရက်အင်္ဂါနေ့ကအောက်လွှတ်တော်မှာအခြေတင်ဆွေးနွေးခဲ့ကြရမှာမြန်မာနိုင်ငံအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံရှိရိုဟင်ဂျာဒုက္ခသည်စခန်းတို့ကိုတွားရောက်ခဲ့တဲ့မင်းနီဆိုတာပြည်နယ်ကဒီမိုကရက်အောက်လွှတ်တော်မှာဘက်တီကော်လမ်ကအခုလိုတိုက်တွန်းသွားပါလေ
I saw people suffering in both Burma and in Bangladesh and the suffering must come to an end. They are
ဒီဘီဒုက္ခခံစားနေကြရတာကိုကျမမြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်မှာပါတွေ့ကြရပါလေ။ဒီဒုက္ခခံစားမှုတွေဟာအဆုံးသတ်ဖို့လိုပါလေ။သူတို့အားလုံးတောင်းဆိုနေကြတာကတော့အမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာလူအဖွဲ့အစည်းကသူတို့တွေတဲ့တရားဥပဒေနိလန်တကျဖြစ်စေဖို့ကူညီပေးနိုင်ဖို့ပဲဖြစ်ပါလေ။ဒါကြောင့်ဒီနေ့ဘဲခွဲဆုံးဖြတ်တဲ့အဆိုပြုချက်ဟာဒီတောင်းဆိုချက်ရဲ့အစပထမပဲဖြစ်ပါတယ်လို့အောက်လွှတ်တော်မှကော်လမ်ကတင်ပြသွားတာဖြစ်ပါတယ်။ဒီအဆိုပြုချက်ကိုအင်္ဂါနေ့ကဘဲခွဲဆုံးဖြတ်ရမှာ၃ပုံ၂ပုံကထောက်ခံသဘောတူခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လို့လေတရားဝင်ဘဲခွဲဆုံးဖြတ်ပြီးမှတ်တမ်းတင်ခဲ့တာကတော့ဒီဇင်ဘာ6ရက်ဗုဒ္ဓနေ့ကပဲဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းတန်ခါပိတ်ဆို့မှုတွေချမှတ်ရေးအတွက်အလို့တော်နိုင်ငံသားကြီးရာကော်မတီထိပ်တန်းဖွဲ့ဝင် Elliot Engel နဲ့ Republican အမတ် Steve Shepard တို့ပူးတွဲတင်သင်းခဲ့တဲ့မူကြမ်းတရက်မှာမြန်မာစစ်တပ်နဲ့ American စစ်တပ်ဆက်ဆံရေးဖျက်ထောက်ဖို့အပြင်မြန်မာစစ်တပ်ကထောက်ပံ့တဲ့ကုန်ထုတ်လုပ်ငန်းတွေပေါ်ပြင်းထန်တဲ့တံခါးပိတ်ဆို့မှုတွေချမှတ်ဖို့လည်းတိုက်တွန်းထားပါတယ်။အလားတူထက်လွတ်တော်မှာလည်း Arizona ပြည်နယ်က Republican ဝိုင်းလွှတ်တော်အမတ် John McCain နဲ့ Indiana ကထဲလို့တော်မှာ Todd Young အပြင် Democrat ထဲလို့တော်မှာ Illinois က Dick Durbin နဲ့ Maryland ပြည်နယ်ကထဲလို့တော်မှာ Ben Cardin တို့ပူးတွဲပြီးစင်တူရွမမူကြမ်းတရက်ကိုတင်သွင်းခဲ့ကြပါတယ်။လက်ရှိအမေရိကန်လွှတ်တော်မှာဥပဒေပြုရေးနဲ့ပတ်သက်လို့ရဲပေါင်း6ရက်သားကြံတော့တဲ့အတွက်အစိုးရဘတ်ဂျက်အသုံးစရဆွေးနွေးမှုတွေကိုဦးစားပေးရမှာဖြစ်တဲ့အတွက်ကြောင့်လေခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့အတည်ပြုတဲ့အဆိုပြုချက်တွေကိုရှေ့ဆက်လှုပ်ဆောင်နိုင်ဖို့က နောက်နေ့မှာပဲဖြစ်နိုင်မဲ့လာလာရှိတဲ့အကြောင်းလေးခန့်မှန်းကြပါလိမ့်ရှင်။